ခွင့်ပြုချက်မရှိဘဲဆန္ဒပြမှုကြောင့်ဆိုပြီးငြိမ်းချမ်းစွာစုဝေးခွင့်စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေနဲ့ရဲတပ်ဖွဲ့ကအမှုဖွင့်ဖို့လိုက်လံဖမ်းဆီးမှုကြောင့်ဆန္ဒပြကျောင်းသားတို့တိန့်ရှောင်နေကြရပါတယ်။ကျောင်းသားတို့ကိုရဲကဖမ်းဆီးခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့လူမဆုံသေးတဲ့အတွက်ဆိုပြီးပြန်လွှတ်ပေးလိုက်တယ်လို့လည်းတိန့်ရှောင်နေသူတွေကပြောပါတယ်။ရခိုင်မှာအင်တာနက်ပြန်ဖွင့်ရေးလွတ်လပ်စွာသတင်းရယူခွင့်ပေးရေးတွေတောင်းဆိုခဲ့ကြတဲ့ကျောင်းသားတွေအမှုဖွင့်ခံရမယ့်အရေးစိုးရိမ်နေကြတဲ့အခြေအနေကိုတော့မတ်တိန်ကြီးထိုက်ကတင်ပြမှာပါ။
ရခိုင်နဲ့ချင်းပြည်နယ်မှာအင်တာနက်ပြန့်ဖွင့်ပေးဖို့ဘူးဒီတောင်မြို့နယ်ကမူလာတန်းလွန်ကျောင်းပေါ်လက်နက်ကြီးကြီးထိမှန်ခဲ့မှုအတွက်တာဝန်ရှိသူတွေဖြည့်ရှင်းပေးဖို့အငင်းပွားပွဲဖြစ်ရတွေပွန်လင်းမြင်သာမှုရှိရေးနဲ့သတင်းလွတ်လပ်ခွင့်အတွက်လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တွေနဲ့ဖွဲ့စည်းစစ်ဆေးဖို့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာကျောင်းသားတက်မက၃ခုပေါင်းပြီးရန်ကုန်မှာဆန္ဒပြကြပါတယ်ဒီလိုဆန္ဒပြပြီးနောက်တနေ့တနင်္လာနေ့မှာတော့ကမာရွတ်ရဲစခန်းကအမှုဖွင့်မယ်ဆိုပြီးဖုံးဆက်အကြောင်းကြလာကြောင်းကိုကျော်လင်းကပြောပါတယ
်။ရဲစခန်းဖုံးဆက်လာတာကတော့ဒီတော့ဟိုပုံမှန်ရှစ်ကုန်းနဲ့အမှုဖွင့်ထားရပေါ့နော်ရဲစခန်းကိုလာခဲ့တာဆိုပြီးတော့ပြောပါတယ်ဆိုတော့ကျွန်တော်တို့စုစုပေါင်း6ယောက်ကိုအမှုဖွင့်ရပေါ့6ယောက်မှာပထမ2ယောက်ကဖမ်းသွားတယ်နောက်ဆက်ပြီးတော့3ယောက်ဖမ်းတယ်နောက်ကျန်တဲ့လူ2ယောက်ဖမ်းတယ်ဆိုပြီးတော့စုစုပေါင်းက6ယောက်မှာ6ယောက်လောက်ကထဲရှိခံလိုက်ရပေါ့နောက်ပြီး3ယောက်ကိုကျွန်တော်ပါဝင်နောက်ထဲဒီကျွန်တော်ရဲ့ခါကျောက်တမ်းတမကတယောက်ရဲ့ကိုဖက်ဘက်ကလည်းမြောက်ကိုရှာတယောက်ကတော့အခုရှိနေအပြည့်မှာရှိနေတယ်ပေါ့နော်ဆိုတော့သူတို့ထောက်ခံရတဲ့ဒီကိုတော့အခုလိုလိုချင်တော့ပြန်ပြီးတော့ဆွတ်ပေးလိုက်တဲ့သဘောမျိုးတော့ကျွန်တော်တို့ကြားရကြဟိုဟောပေါ့လူမဆုံးသေးဘူးပေါ့လူဆုံးမှပဲထက်ပြီးတော့ဟိုဆွေးဆက်တင်နေပါကြပေါ့နော်အဲ့လိုမျိုးပြန်နေနေ
ခွင့်ပြုချက်မရှိဘဲဆန္ဒပြမှုကြောင့်ငြိမ်းချမ်းစွာစုဝေးခွင့်စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေနဲ့အမှုဖွင့်မယ်လို့ရဲကအကြောင်းကြားလာတဲ့အကြောင်းပြောလာတဲ့ကိုကျော်လင်းကတော့ရခိုင်ကျောင်းသားများတပ်မကတက္ကသိုလ်များရန်ကုန်ရဲ့မူဝါဒရေးရာတာဝန်ခံနောက်နိုင်ငံရေးသိပ္ပံမဟာဘွဲ့ကျောင်းသားတူဖြစ်ပါတယ်ဆန္ဒပြပွဲတွေအတွက်ခွင့်ပြုချက်တောင်းရမယ်ဆိုတဲ့ဥပဒေရှိပေမဲ့ဘာကြောင့်မတောင်းဘဲဆန္ဒပြခဲ့တာလဲဆိုတာကိုလည်းသူကအခုလိုပြောပါတယ်
။နိုင်ငံသားတယောက်အနေနဲ့ကျောက်သူကျောက်သားရဲ့အနေနဲ့ပေါ့နော်ကျွန်တော်တို့ရဲ့အမြင်ကိုကျွန်တော်တို့ပြုလို့နေနေပို့ထုတ်တယ်။ကျွန်တော်တို့ထင်မြင်ချက်တွေကိုကျွန်တော်တို့လက်လက်ကထုတ်ဖို့ပြောတယ်။အဲ့တော့ဒါကကျွန်တော်တို့နိုင်ငံသားတယောက်အနေနဲ့လူသားတယောက်အနေနဲ့ရပ်ပယ်ခွင့်ကိုကြည့်သုံးနေလို့ကျွန်တော်တို့ယူဆတယ်။ဆိုတော့အဲ့ဒါကိုပုံမှန်အမြင်ကိုတက်ပြီးတော့ကျွန်တော်တို့ကိုအခုလိုမျိုးချင်းချောက်တယ်ဟို thankful for load တယ်ဆိုတော့ကျွန်တော်ကလုံးဝမဖြစ်သေးတဲ့ကိစ္စပေါ့
ရန်ကုန်တိုင်းကမာရွတ်မြို့နယ်ရဲစခန်းကငြိမ်းချမ်းစွာစုဝေးခွင့်စီတန်လှည့်လည်ခွင့်ဆိုင်ရာဥပဒေနဲ့အမှုဖွင့်ဖို့ဆိုတော့ကျောင်းသား9ဦးထဲမှာ2ဦးကရခိုင်ကျောင်းသားများတပ်မကတက္ကသိုလ်များရန်ကုန်ကဖြစ်ပြီးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရန်ကုန်စီးပွားရေးတက္ကသိုလ်ကျောင်းသားများတပ်မကရွာသားကြီးနေမြေတို့ကကျောင်းသား9ဦးတို့ဖြစ်ပြီးအမျိုးသမီး2ဦးနဲ့အမျိုးသား9ဦးပါတယ်လို့လည်းပြောပါတယ်။တနင်္လာနေ့မှာရဲစခန်းမှာခစ်တထိမ့်သိမ်းခံခဲ့ရသူ6ဦးရှိပြီး3ဦးကတော့တင်းရှောင်နေတဲ့အကြောင်းတင်းရှောင်နေရတဲ့အကြောင်းရင်းကိုလည်းကိုကျော်လင်းကအခုလို့ပြောပါတယ
်။ကျွန်တော်တန်တရားရှိတာကဟိုဗာကျောင်းရှိရလူကိုဖမ်းပြီးတော့ဆက်ပြီးတော့မလုပ်လေပေါ့။ဒါဆိုလို့ကျွန်တော်တို့ကိုဆက်ပြီးတော့စောင့်နေမျိုးပေါ့။အဲ့ဒါတော့ကျွန်တော်တန်တရားရှိတယ်အခုကကျွန်တော်ရှင်းရမယ်လားကျွန်တော်ရခိုင်ကျောင်းသားများတမကရှိတဲ့အတွက်ကြောင့်ဒါနိုင်ငံရေးကပို့ပြီးတော့ sensitive ဖြစ်တယ်အဲဒါကြောင့်ကျွန်တော်တို့ပို့ပြီးတော့ကြီးတဲ့ပုံမှန်တွေနဲ့ဟိုတားခဲ့ထားလာမှာကိုကျွန်တော်တို့စိုးရင်လေပေါ့နော်အဲဒါကျွန်တော်တို့လည်းအမှမခံနိုင်ဘူးဆိုတော့အဲဒါကြောင့်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုဆက်ပြီးတော့ပဲဟိုအကြံဉာဏ်တွေတောင်းနေတယ်ဆောင်နေပေါ့ကျွန်တော်လည်းဒီတရားရေးစနစ်ကိုတိတ်ကြည့်လဲအရင်ကြည့်မရှိဘူးဆိုတော့ဘယ်လိုလုပ်ရမလဲဆိုတော့နည်းနည်းဆက်ပြီးစဉ်းစားနေပါလေ
ရခိုင်ပြည်နယ်တွင်းမှာအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြမတပ်မတော်ကြားတိုက်ပွဲတွေကပြီးခဲ့တဲ့နှစ်ကလေးကစခဲ့တာပါနှစ်ဖက်တိုက်ပွဲတွေရှိသလိုပဲအရက်သားပြစ်မှတ်တွေပေါ်ကိုလက်နက်ကြီးကြီးထိမှန်တာကြောင့်အရက်သားထိခိုက်သေးဆုံးမှုလည်းရှိပါတယ်ဒါပေမဲ့ဒီလိုတိုက်ခိုက်မှုတွေအပေါ်ဘယ်ဘက်ကမှတာဝန်မယူကြပါဘူးရှင်